ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာတော့ကလေးတွေနဲ့မိဘတွေပြန်ပြီးတော့တွေ့နိုင်မှုအတွက်ကလေးပြောက်ကြီးညာပေးတဲ့စခန်းလေးတစ်ခုဖွင့်ပြီးတော့အကူအညီတွေပေးနေပါတယ်။အခုချိန်ထိယာနဲ့ချီတဲ့ကလေးတွေမိဘနဲ့ပြန်ပြီးတော့ဆုံအောင်အကူအညီပေးနိုင်ခဲ့ပြီးဖြစ်ပေမဲ့ကလေးပြောက်ရှာပြီးတော့မတွေ့သေးတဲ့သူတွေလည်းရှိနေသေးပါ။မိဘအုပ်ထိန်သူတွေနဲ့ကွဲကွာပြီးတော့တကူတည်းဖြစ်နေကြတဲ့ကလေးတွေဒီထောင်နဲ့ချီးပြီးတော့ရှိနေပါသေးတယ်ဆိုပြီးကုလသမဂ္ဂကပြောဆိုထားပါတယ်။ရိုက်တာရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးမှာပါခင်ဗျာ။
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကလေးတငယ်လူကုန်ကူးခံရမဲ့အရေးစိုးရိမ်နေရတဲ့အခြေအနေမှာကလေးပြောင်နေတဲ့မိဘတွေခင်ဗျာတော့ရတမအေးဖြစ်နေကြပါတယ်။ရိုဟင်ဂျာ၅သန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွင်မိဘတွေနဲ့ကွဲကွာနေတဲ့ကလေးတွေတွေ့လာရင်ကြီးညာပေးတဲ့စခန်းလေးကြောင့်ယာနဲ့ချီတဲ့ကလေးငယ်တွေမိဘတွေနဲ့ပြန်တွေ့ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအသက်6နှစ်အရွယ်သမီးငယ်ပျောက်ခဲ့တဲ့နိုယာအလွန်ကတော့အခုထိကလေးကိုရှာမတွေ့သေးပါဘူး
။ Why didn't Lalia hide
them? I'm so worried that someone's going to take her and sell her.
တယောက်ယောက်ကကလေးကိုခေါ်သွားပြီးရောင်းစားလိုက်မှာကိုကျွန်တော်စိုးရိမ်နေပါတယ်။သမီးပျောက်နေပါတယ်။လူယုံမှာတယောက်ကခေါ်သွားပြီးများရောင်းစားလိုက်တာလားမသိပါဘူးဗျာ
။ तू စိုးရိမ်မယ်ဆိုရင်လည်းစိုးရိမ်စရာပါ။ဒုက္ခသည်စခန်းတွင်ကိုထပ်ပြီးရောက်လာသူတွေရဲ့60ရာခိုင်နှုန်းကကလေးငယ်တွေပါ။ဒါကြောင့်လဲမိန်းကလေးငယ်တွေကိုအိမ်ဖော်လုပ်ခိုင်းဖို့ရှာနေတဲ့လူကုန်ကူးသူတွေအတွက်တော့မျက်စိကျစရာဖြစ်လာပါတယ်။ယောက်ျားလေးတယောက်ကိုတွေ့ပြီးခေါ်ထားလိုက်တဲ့မောအမဲခန်းကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ Alejandra the boy
I found this boy on the road and he was crying.
နမောမာဒီကလေးကိုတွေ့တော့သူကငိုနေတာပါ။ဒါနဲ့သူ့မိဘတွေအကြောင်းမေးတော့လဲဘာမှမသိပါဘူး။အဲ့ဒါနဲ့ပဲဒီကိုခေါ်လာပြီးကြွေးထားတာပါ။
ဒုက္ခသည်စခန်းတွင်ကလူပြောက်ကြီးညာပေးတဲ့နေရာမှာတော့မိဘနဲ့ကွဲကွာနေတဲ့ကလေးငယ်ရဲ့မိဘတွေကိုအတန်ချက်ဆက်ကနေကြီးညာရှာပွေနေပါတယ်။မိဘတွေမတွေ့ရင်တော့ဒီကလေးကိုသူစောက်ရှောက်ပါမယ်လို့လဲရှာတွေ့ထားသူကပြောပါတယ်။ဒါပေမဲ့ကြီးညာတန်းကြောင့်ကလေးအမေရောက်လာတာဖြစ်ပြီးသားနဲ့မိခင်တို့ပြန်ပြီးတော့စုံနိုင်ခဲ့ပါတယ်။6နှစ်အရွယ်သမီးငယ်ပြောက်နေတဲ့မိခင်ဖြစ်သူမိုရီယန်ခတ်တူကတော့အခုလိုပြောပါတယ်။
She's only 6 years old and I'm really
သမီးက6နှစ်ပဲရှိပါသေးတယ်။လူကုန်ကူးခံရပြီးတော့ခေါ်သွားကြမှာကိုကျမကစိုးရိမ်နေတာပါ
။၃ရက်မြောက်နေ့မှာတော့သမီးငယ်ကိုပြန်တွေ့သွားပါပြီ။ဩဂုတ်လ25ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာဖြစ်ပြီးဖြစ်တယ်လို့ဆောက်ထားတဲ့ဒုက္ခသည်စခန်းတွင်းကတဲအိမ်တွေမှာအပြည့်အသိနေထိုင်နေကြရတာဖြစ်ပါရဲ့ရှင်။